မြန်မာပြည်သူလူထုအကျိုးစီးပွားအတွက်မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကအစိုးရအသင်းနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ဒီနေ့တနင်္လာနေ့မှာ NLD ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကပထမဦးဆုံးအကြိမ်တမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့ပြီးဒီကနေ့မှပါတီဗဟိုအလုံးမှုဆောင်အဖွဲ့ကိုဒေါံဆတ်စုကြည်ကအစီရင်ခံတင်ပြခဲ့တာပါဒီလိုတင်ပြပြီးတဲ့နောက် NLD ပါတီကနေအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ဩဂုတ်လ19ရက်နေ့နေပြည်တော်မှာသမရဦးသိန်းစိန်နဲ့တနအိလောက်တွေ့ဆုံဆွေးနွေးတာမှာပြည်သူလူထုအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်နိုင်မယ့်ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်ဆိုပြီးဒေါံဆတ်စုကြည်ကဒီကနေ့တနင်္လာနေ့မှာ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ကိုအစီရင်ခံခဲ့ပါတယ်ပါတီအလုံးမှုဆောင်အဖွဲ့ကဒေါံဆန်းစုကြည်နဲ့သမရနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အချက်အလက်တွေပေါ်သဘောတူကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။နေပြည်တော်ကိုတွားရောက်ပြီးသမရတဲ့ဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒေါံဆန်းစုကြည်ကပြည်သူလူထုအကျိုးစီးပွားအတွက်အစိုးရတဲ့နဲ့ရှေ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားဖို့နဲ့တွေ့ဆုံဆွေးနွေးဖို့အချက်ဆက်ပြီးရှိနေတဲ့အကြောင်းပါတီရဲ့ပြန်ကြားရေးမှူးဦးကျိုင်ကပြောပြတာကတော့
နိုင်ငံရေးပြည်သူလူထုကမှန်တကယ်ကြိုးစီစဉ်တဲ့ဘုံကျိုးစီးပွားများတဲ့ပူးပေါင်းဆောင်ရွက်နိုင်ပြီလားလားပူးပေါင်းဆောင်ရွက်မယ်ဆိုတာကတောင်းနဲ့တယောက်ဆက်လက်ပြီးတော့လိုရရင်လည်းဆွေးနွေးရမယ်အတူလက်တွဲလုပ်ရမယ်ဆိုတာတွေကဖော်ပြပြီးသားဖြစ်တယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်တမရဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးတာမှာမတူညီတဲ့သဘောထားအမြင်တွေကိုဖိဖဲထားပြီးတူညီတဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်ကဏ္ဍတွေကိုဥတီဆွေးနွေးခဲ့တယ်လို့ပါတီရဲ့ပြန်ကြားရေးဌာနကပြောပေမဲ့ဆွေးနွေးမှုအသေးစိတ်ကိုထုတ်ဖော်မပြောပါဘူး။ဒါပေမဲ့ဒေါံဆန်းစုကြည်အနေနဲ့လုပ်ငန်းကဏ္ဍပေါင်းစုံမှာအစိုးရအသင်းနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောဆိုပါတယ်
ကဏ္ဍအလုံးပါပဲခင်ဗျနိုင်ငံနဲ့ဖော်ပြထားပါတယ်နိုင်ငံနဲ့ပြည်သူလူထုတွေအမှန်တကယ်အကျိုးရှိစေမဲ့ဘုံအကျိုးစီးပွားဆိုတော့ကဏ္ဍအလုံးကိုရည်ညွှန်းဖော်ပြတာဖြစ်ပါတယ်ဆက်လက်ပြီးတော့ဆောင်ရွက်ဆရာလက်တွေ့ဆောင်ရွက်ဆရာလုပ်ငန်းတွေရှိနေသေးတဲ့အတွက်ကြောင့်အခုချိန်မှာကျွန်တော်တို့ကမပြောနိုင်သေးပါဘူး။နောက်ကျွန်တော်တို့ပြောသင့်ပြောရတဲ့အချိန်တိုင်းတော့ထုတ်ဖို့ပြောဆိုမှာဖြစ်ပါတယ်ခင်ဗျ
အခုလိုဒေါံဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်တို့တွေ့ဆုံတဲ့အပေါ်မှာ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်တူဖြစ်တဲ့ဦးဝင်းတင်ကတော့အခုလိုသုံးသပ်ပြောကြပါတယ
်။ဒေါံဆန်းစုကြည်အစီအခါနဲ့ဆိုတာကအချင်းကြီးတွေ့ဆုံဆွေးနွေးရတဲ့အချင်းကြီးပေါင်းဝင်နေဆိုတဲ့သဘောတော့ပဲအစီအခါနိုင်ပါတယ်။အပြည့်အစုံလောကမှာကိစ္စတွေရှိနေတော့မလုပ်နိုင်ဘူးမပြောနိုင်ဘူးပေါ့။အဲ့တော့ဒီဒေါံဆန်းစုနဲ့ဦးသိန်းစိန်ကလူကိုယ်တိုင်ကိုတွေ့ရတယ်ဆိုတဲ့အခါကျတော့အချိန်ဒီကတော့အများကြီးဆက်ပြီးတော့ကောင်းမွန်သွားမယ်လို့ကျွန်တော်ယူကြည့်ပါတယ်။ရှေ့လျှောက်ပြီးတော့လည်းနှစ်ယောက်လုံးနှစ်ဖက်ဆက်ဆံရအများကြီးကောင်းသွားမယ်လို့ကျွန်တော်ယူကြည့်ပါတယ
်။ဒေါံဆန်းစုကြည်ဟာနေပြည်တော်မှာသမရဦးသိန်းစိန်နဲ့တွေ့ဆုံပြီးနောက်တနေ့ဩဂုတ်လ20ရက်နေ့မှာစီးပွားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးအသင်းအဖွဲ့အသီးသီးကတင်ပြတဲ့စီးပွားရေးပြုပြင်ပြောင်းလဲရေးဆိုင်ရာစာတမ်းတွေကိုစိတ်ဝင်စားရတဲ့အကြောင်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ရတဲ့အတွက်လည်းကြီးနက်အားရဖြစ်မိတယ်ဆိုပြီးဒီကနေ့ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကိုအစီရင်ခံခဲ့ပါတယ
်။စီးပွားရေးဖွံ့ဖြိုးရေးနဲ့ပတ်သက်လို့ကတော့အခုဒီမှာပြောတာကတော့စီးပွားရေးဖွံ့ဖြိုးရေးမှာသူစာရဏီကိုသူရသလောက်ပေါ့အချိန်ရသလောက်တက်ပြီးတော့နားထောင်ခဲ့တယ်။စာရဏီကစိတ်ဝင်စားဖို့ကောင်းပါတယ်လို့အဲ့လိုကျွန်တော်တို့ပြန်တင်ပြပါတယ်။နောက်ပြီးတော့အဲ့ဒီမှာလဲ coffee break ပေါ့ဗျာ။အဲ့အားလချင်းခဏမှာအဲစိုးရဖွံ့ဖြိုးဝင်ကြီးများနဲ့တော်တော်လေးကိုရင်းနှီးနှီးဆွေးနွေးပြောဆိုခဲ့တာတွေရှိပါတယ်တဲ့အဲ့ဒါအတွက်လည်းသူအလွန်အချိန်နဲ့ဝမ်းသာမှုရှိပါတယ်လို့အဲ့လိုပြောပါတယ
်။အစိုးရတဲ့သမရနဲ့ဒေါံဆန်းစုကြည်တို့ဩဂုတ်လ19ရက်နေ့ကနေပြည်တော်သမရဧကေဟာမှာတနအီလောက်တွေ့ဆုံဆွေးနွေးမှုအသေးစိတ်ကိုတော့နှစ်ဖက်လုံးကထုတ်ဖော်ပြောကြားခြင်းမရှိပေမဲ့အကျိုးရှိတဲ့ဆွေးနွေးမှုဆိုပြီးတော့နှစ်ဖက်လုံးကပြောဆိုကြပါတယ်ရှင်။